မြန်မာနိုင်ငံရဲ့ရိုဟင်ဂျာပြဿနာတွေကိုကမ္ဘာနဲ့အထူးသဖြင့်အာဆီယံတိုင်းပြည်တွေကခိုင်ခိုင်မာမာအရေးယူဆောင်ရွက်ကြပါမယ်လို့အင်ဒိုနီးရှားလွှတ်တော်နေရာကြပူပေါင်းဆောင်ရွက်ရေးဌာနရဲ့ဒုတိယအကြီးအကဲကပြောလာပါတယ်။ကမ္ဘာဆွေးနွေးပွဲတွေတက်ခွင့်မပေးတာလက်နက်နဲ့စီးပွားရေးပိတ်ဆို့အရေးယူတာသူတို့ရဲ့နိုင်ငံကူးလက်မှတ်တွေနဲ့ပြည်ဝင်ခွင့်ဗီဇာတွေကိုပိတ်ပင်တာနဲ့လူမျိုးတုံးသတ်ဖြတ်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားစီရင်ရေးရုံး ICJ ကိုပို့တာတွေဆောင်ရွက်နိုင်ပါတယ်လို့စနေနေ့ကအင်တာနက်ပေါ်တင်လိုက်တဲ့ထုတ်ပြန်ချက်မှာ Mr. Ashpet Hazit Doha ကပြောကြားလိုက်ကြောင်းအင်ဒိုနီးရှားနိုင်ငံတော်ပိုင် Interior သတင်းဌာနကဖော်ပြခဲ့တာပါရိုဟင်ဂျာပြည်သူတွေကိုလက်ရှိအာဏာရစစ်ကောင်စီကမဆောက်ရှောက်တော့တဲ့အပြင်အစုလိုက်ပြုံလိုက်သတ်ဖြတ်ဖို့လည်းလက်တော့မနေပါတော့ပါဘူးလို့ကြေညာချက်ကပြောပါတယ်စစ်ကောင်စီအာဏာပိုင်တွေကတာဝန်ယူစိတ်လည်းမရှိသလိုအခြေခံလူ့အခွင့်အရေးတွေကိုလည်းမဖြည့်ဆည်းတော့ဘူးလို့မစ္စတာဒိုဟာကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံကိုလေတွေနဲ့ရောက်လာကြတဲ့ပြဿနာကိုအင်ဒိုနီးရှားနိုင်ငံကရင်ဆိုင်နေရတာပါ